အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ဟာအက်ကွေဒေါ်နိုင်ငံမှာဒီကနေ့နေဝင်ပြောဖို့ရှိပြီးနိုင်ငံရေးဌာနအဆိုအရဒေတာတွင်ဒီမိုကရေစီနိုင်ငံတွေရင်ဆိုင်နေရတဲ့အခက်အခဲအကျအတဲ့တွေနဲ့ပတ်သက်ပြီးတော့ပြောဆိုမှာဖြစ်ပါတယ်။အဲဒီနောက်အင်းနီဂျင်ကိုလုံဘီယာနိုင်ငံကိုခီးဆက်ပြီးတာဝန်ရှိသူတွေနဲ့ဆွေးနွေးမှာပါ။အားလုံးပါဝင်ပြီးလူကြားတက်ကြွတဲ့ဒီမိုကရေစီအဖွဲ့အစည်းတွေဟာအားလုံးခံစားရတဲ့တိုးတက်မှုဖြစ်တွင်းပြီးတဘာဝပတ်ဝန်းကျင်ကိုအကောက်အကွယ်ပေးနိုင်တဲ့စီးပွားရေးမူဝါဒတွေကိုဘယ်လိုအကောင့်ထဲပေါ်နိုင်လဲဆိုတော့ဝန်ကြီးဘလင်ကန်ကအထူးအလေးပေးပြောဆိုမယ်လို့နိုင်ငံရေးဌာနကပြောပါတယ်။ဝန်ကြီးဘလင်ကန်ရဲ့ခီးစဉ်အတွင်းအဓိကပြောဆိုမယ့်ကိစ္စရပ်တွေထဲမှာဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုင်ရာတွေအပြင်ရွှေပြောင်းဝင်ရောက်ခြင်းဆိုင်ရာကိစ္စလည်းပေါ်ပါတယ်။ရွှေပြောင်းဝင်ရောက်ခြင်းဆိုင်ရာလူသားဆန်မူဝါဒတစ်ခုနဲ့ပတ်သက်ပြီးကိုလွန်ဘီယာနိုင်ငံဘိုဂိုတာမြို့မှာကျင်းပမယ့်ဒေသတွင်းနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာဝန်ကြီးဘလင်ကန်ကပူးတဲ့တဘာပတိဖြစ်တက်ရောက်မှာဖြစ်ပါတယ်။ရွှေပြောင်းဝင်ရောက်ခြင်းကိစ္စဟာအကွေဒေါ်နိုင်ငံအပါအဝင်ကမ္ဘာနောက်ဖက်ခြမ်းကနိုင်ငံတိုင်းရင်ဆိုင်နေရတဲ့အခြေအနေကြီးတစ်ရပ်ဖြစ်တယ်လို့အကွေဒေါ်နိုင်ငံသားရေးဝန်ကြီးမော်ရီစီယိုမွန်တိုဗိုနဲ့အင်္ဂါနေ့ကပူးတွဲလုပ်တဲ့ရင်းစာရှင်းလင်းပွဲတွင်ဝန်ကြီးပြင်ကန်ကပြောခဲ့ပါတယ်။